ပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တရုတ်အစိုးရရဲ့ငွေကြေးကူညီထောက်ပံ့မှုအခမ်းအနားတစ်ခုကျင်းပခဲ့ပါတယ်။အဲဒီအခမ်းအနားမှာတရုတ်နိုင်ငံအစိုးရကိုစားမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးမစ္စတာဟုန်လျန်ကအမေရိကန်ဒေါ်လာတစ်သန်းကိုနိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရစီပေးအပ်ပါတယ်။တရုတ်ဆိုအနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်စုစုပေါင်းအမေရိကန်ဒေါ်လာ3သန်းလှူဒါန်းမှဖြစ်ပြီးအခုပထမဦးဆုံးအကြိမ်အနေနဲ့ဒေါ်လာ3သန်းပေးရတာဖြစ်ပါတယ်။ဒီလှုပ်ဆောင်မှုဟာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့ဘယ်လောက်လိုလားသလဲဆိုတာကိုပြသခြင်းပုံလဲရပါတယ်။မြန်မာနိုင်ငံပြည်တွင်းစစ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံဘယ်လိုအခန်းကဏ္ဍကပါဝင်ခဲ့တယ်။မြန်မာငြိမ်းချမ်းရေးအတွက်တရုတ်အစိုးရမှဘယ်လောက်တာဝန်ရှိနေတယ်။တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဘယ်လိုကူညီသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်။
အားလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံဟာ1948ခုနှစ်မှာလွတ်လပ်ရေးရပြီးခေတ်သစ်တရုတ်နိုင်ငံကတော့1949ခုနှစ်မှာလွတ်မြောက်ခဲ့တာပါ။အဲ့ဒီအချိန်တုန်းကချန်ကေရှိတ်ကွန်မင်တန်အစိုးရကိုတိုက်ခိုက်ပြီးနိုင်ငံတော်အာဏာကိုရယူလိုက်တဲ့မော်စီတုံးခေါင်းဆောင်နဲ့တရုတ်ကွန်မြူနစ်ပါတီနဲ့အစိုးရကိုနိုင်ငံတကာကတိုက်ပြီးအတိမတ်ပြုကြတာမဟုတ်ပါဘူး။အင်းကြီးချင်းမြန်မာနိုင်ငံကသာတရုတ်ပြည်လွတ်မြောက်ပြီးပြီးချင်းကွန်မြူနစ်အစိုးရကိုအတိအမှတ်ပြုခဲ့တာပါ။နောက်ပိုင်းမြန်မာနိုင်ငံအစိုးရနဲ့တရုတ်နိုင်ငံအစိုးရတို့ဟာရင်းနှီးတဲ့ဆွေမျိုးပေါက်ဖော်ဆက်ဆံရေးကိုတည်ဆောက်ခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီကောင်းမွန်တဲ့ဆက်ဆံရေးဟာတရုတ်နိုင်ငံတွင်းမှာရင်းကျဲမှုတော်လှန်ရေးကြီးပေါ်ပေါက်အဲ့ဒီကိရဲ့အိမ်နီးချင်းနိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ပြန့်နှံ့လာတဲ့အချိန်မှာတော့ပြက်ပြားစပြူလာပါတယ်။ပြက်တနာကိုအစိုးဆုံးအဆင့်ရောက်သွားစေတာကတော့1969ခုနှစ်မြန်မာနိုင်ငံတွင်းမှာဖြစ်ပွားခဲ့တဲ့တရုတ်ဗမာအရေးအခင်းမှာတရုတ်ဗမာအရေးအခင်းကြောင့်မြန်မာနိုင်ငံအမျိုးမျိုးအနေနဲ့မှာနေထိုင်တဲ့လူနည်းစုတရုတ်လူမျိုးတွေတိုက်ခိုက်တပ်ဖြတ်တာခံကြရပါတယ်။တရုတ်စီးပွားရေးတန်ယုံနဲ့တန်ယုံတာဝန်ရှိသူတွေကိုပါတိုက်ခိုက်ခံရတဲ့အခြေအနေထိရောက်ခဲ့တာပါ။ဒီလိုနည်းနဲ့ကွန်မြူနစ်တရုတ်အစိုးရဟာမြန်မာနိုင်ငံကအာဏာရှင်ပိုချုပ်ကြီးနေဝင်အစိုးရကိုလက်တုံ့ပြန်တတ်ခတ်ပါတော့တယ်။
1968ခုနှစ်ဇန်နဝါရီ1ရက်နေ့မှာတရုတ်ပြည်ထဲရောက်နေတဲ့ဗမာပြည်ကွန်မြူနစ်ပါတီဘာဂဘတပ်ဖွဲ့ဝင်တွေဖုန်ကြားရှင်နော်ဆိုင်ကောင်းဆောင်နဲ့တိုင်းသားလူမျိုးစုလက်နက်ကိုင်တပ်ဖွဲ့ဝင်တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုကန့်နဲ့နေဇက်ဒေသတွေကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပေါက်လာပါတယ်။ဘာဂဘကဝင်ရောက်တိုက်ခိုက်တဲ့ဆိုပေမဲ့တကယ်အဖြစ်ရမှန်ကတော့ဘာဂဘယူနီဖောင်းဝတ်ထားတဲ့တရုတ်ဗိုလန်တီးယားတပ်မှုတပ်သားတွေတရုတ်နယ်နိမိတ်တွေကတိုင်းသားတပ်ဖွဲ့ဝင်တွေကတရုတ်လက်နက်ရိခါအပြည့်စုံနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။တနည်းတရုတ်ကမြန်မာနယ်နိမိတ်ထဲကိုဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့တာပါ။ဒီလိုနည်းနဲ့မြန်မာနိုင်ငံတောင်ပိုင်းနဲ့ပဲခူးယူမမှာတောက်လောင်နေတဲ့ပြည်တွင်းစစ်မီးရှမ်းပြည်နယ်တခွင်အရှိန်ဟုန်ကြီးကြီးနဲ့ပိုပြီးတောက်လောင်စေခဲ့တာဖြစ်ပါတယ်။အဲ့ဒီမီးကိုဒီနေ့တည်းမငြိမ်းသက်နိုင်သေးတဲ့အတွက်မြန်မာနိုင်ငံပြည်တွင်းစစ်မှာတရုတ်နိုင်ငံအနေနဲ့အတော့ကိုတာဝန်ရှိတဲ့နေရာမှာရှိနေတာကိုတော့သတိပြုမိနိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်နောက်ပိုင်းမှာတရုတ်ဆိုရဟာအာနာရှင်ပိုချုပ်ကြီးနေဝင်တဲ့ဆက်ဆံရေးကောင်းခဲ့ပြီးဘာဂဘကိုအထွေထွေထောက်ပံ့မှုတွေရပ်ဆိုင်းလိုက်လို့1989ခုနှစ်အရောက်ဘာဂဘအဖွဲ့ပြိုပြက်သွားခဲ့ပါတယ်။ဒါပေမဲ့တရုတ်ကမွေးထုတ်ပေးလိုက်တဲ့ကိုကန့်ဝမိုင်းလာနဲ့ကချင်တပ်ဖွဲ့တွေကတော့တရုတ်နယ်စပ်မှာကျန်နေရစ်ပါတယ်
။1988ခုနှစ်နောက်ပိုင်းရောက်တော့တရုတ်အစိုးရဟာစီးပွားရေးကိုအဓိကထားတဲ့မူနဲ့အာနာသိန်းစစ်အစိုးရနဲ့ရင်းနှီးနှက်ဆိုင်နဲ့ဆက်ဆံရေးထူထောင်ခဲ့ပါတယ်။နိုင်ငံတကာရဲ့ဝိုင်းပယ်တာကိုခံနေရတဲ့မြန်မာအစိုးရအတွက်တရုတ်အစိုးရဟာမိခိုအားတားစရာဖြစ်လာတဲ့အထိနေပယ်အသီးသီးမှဆက်ဆံရေးကောင်းနေတာပါ။တပြိုင်နက်တည်းတရုတ်အစိုးရဟာစစ်အစိုးရနဲ့အပြစ်ရက်ထားတဲ့နေဆက်ကတိုင်းဒေသလက်နက်ကိုင်တွေကိုလည်းအတိမတ်ပြုဆက်ဆံပါတယ်။ဒီလိုနည်းနဲ့တရုတ်အစိုးရဟာမြန်မာပြည်တွင်းမှာစီးပွားရေးအရာအဓိကရင်းနှီးမြှုပ်နှံသူအဓိကကုန်သွယ်ပတ်ဖြစ်လာသလိုနေဆက်လက်နက်ကိုင်တပ်ဖွဲ့တွေကြီးစိုးတဲ့နေမြေတွေကနေလေတကြောက်စိမ့်နဲ့တရားစာတမျိုးစုံကိုထုတ်ယူနိုင်ခဲ့ပါတယ်။တပြိုင်နက်တည်းမှာပဲတရုတ်အစိုးရနဲ့ဒေသအာဏာပိုင်တွေဟာမြန်မာစစ်အစိုးရကိုရောနေဆက်ကတိုင်းဒေသလက်နက်ကိုင်တွေကိုပါစစ်လက်နက်ပစ္စည်းတွေရောင်းချသူဖြစ်လာခဲ့ပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းတမရဦးသိန်းစိန်အစိုးရတက်လာပြီး2011ခုနှစ်အရောက်မှာတမရနဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲတွေပြန်ပြီးဖြစ်ပွားခဲ့ပါတယ်။2015နှစ်ဆက်မှာတော့အာနာလက်လွတ်ပြီးတရုတ်ပြည်ထဲထွက်ပြေးသွားတဲ့ဖုန်ကြားရှင်ဦးဆောင်နဲ့ကိုကန့်တပ်ဖွဲ့တွေဟာကိုကန့်နေမျိုးကိုပြန်ရဖို့တပ်မတော်ကိုအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီကာလအတွင်းမှာပဲ KIA ကပြန်ပြီးလက်နက်တပ်ဆင်ပေးထားတဲ့တအောင်းပလောင်တပ်ဖွဲ့တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာတိုက်ပွဲကြီးငယ်တွေဆင်နွှဲလာခဲ့ပြန်ပါတယ်။ အဲ့ဒီတပ်ဖွဲ့တွေနဲ့ပတ်သက်လို့တရုတ်အစိုးရကနေလက်နက်ရိက္ခာတရားဝင်ထောက်ပံ့တာမျိုးမရှိပေမဲ့နေဆက်ဒေတာအာဏာပိုင်တွေရဲ့အကူအညီအားပေးမှုတွေရှိနေတယ်လို့တော့သိရပါတယ်။ဒါတွေအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြမပြည်ရင်းစစ်နဲ့ပတ်သက်ပြီး2016ခုနှစ်မှာ NLD အစိုးရတက်မလာခင်အချိန်ထိတရုတ်နိုင်ငံရဲ့ပတ်သက်မှုနဲ့တာဝန်ရှိမှုကိုထင်ထင်ရှားရှားတွေ့နိုင်ကြပါတယ
်။မြန်မာနိုင်ငံမှာသမိုင်းဝင်ရုပ်ောက်ဝဲပြီး NLD အစိုးရတက်လာပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပထမဦးဆုံးသောပြည်ပအရေးကြီးခီးစဉ်ဟာတရုတ်နိုင်ငံဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံခီးစဉ်အတွင်းဒေါ်ဆန်းစုကြည်အဓိကတောင်းဆိုတာကတော့တရုတ်ဆိုအနေနဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်တွေရပ်ဆဲသွားဖို့ငြိမ်းချမ်းရေးရဖို့တရုတ်ဆိုအကနေအကူအညီပေးဖို့တောင်းဆိုခဲ့ပါတယ်တရုတ်ဆိုအကလည်းအကူအညီပေးပါမယ်လို့ကတိပေးခဲ့ပါတယ်ဘယ်လိုပဲဖြစ်ဖြစ်အခုချိန်တရုတ်မြန်မာနယ်စပ်မှာစစ်ချိန်တွေတခါပြန်မြင့်နေပြန်ပါပြီမြန်မာငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံအနေနဲ့ဘယ်လိုအကူအညီပေးသင့်ပါသလဲလက်ရှိပြဿနာဟာတမတော်နဲ့လက်နက်ကိုင်တိုင်းသားတွေရဲ့ရှေးကြာလာတဲ့ပြည်ပခါပြဿနာဖြစ်နေတာမို့တရုတ်ဆိုအနေနဲ့ဘယ်ဘက်ကိုမှဘယ်မလိုက်ပဲငြိမ်းချမ်းရေးကိုတကယ်အကောင်အထည်ဖော်နေတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ပြီးလိုအပ်သမျှဘက်ပေါင်းစုံကနေအကူအညီပေးဖို့ပဲဖြစ်ပါတယ်။ဒါမှသာတရုတ်နိုင်ငံဟာသူတပိုင်းတစ်စပ်မှုေးခဲ့တဲ့နှစ်ပေါင်းများစွာပါဝင်ပတ်သက်ခဲ့တဲ့မြမပြည်တွင်းစစ်မီးကိုတာဝန်ရှိရှိဝိုင်းဝန်းညှိနှိုင်းသူငြိမ်းချမ်းရေးရအောင်ကူညီပံ့ပိုးသူအဖြစ်ပုံရိပ်ကောင်းလာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။Thank you.